ဆီးရီးယားနိုင်ငံဆိုင်ရာနိုင်ငံတကာညီညာရေးတန်တမာကြီးကိုဖီအာနန်ရဲ့အဆိုပြုချက်ကိုလူညိုရေးကောင်စီကထပ်ဆင့်အတည်ပြုမဲ့ဆုံးဖြတ်ချက်အပေါ်ရုရှားနိုင်ငံကထောက်ခံဖို့ပြင်ဆင်ထားပြီလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လူညိုရေးကောင်စီအနေနဲ့ရာဇသံပေးတဲ့အနေနဲ့မဟုတ်ဘဲကိုဖီအာနန်ရဲ့အဆိုပြုချက်ကိုအခြေခံပြီးပဋိပက္ခပြေလည်ရေးအတွက်ဆက်လက်ဆောင်ရွက်ကြဖို့စဉ်းစားနေတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကဒီကနေ့ပြောဆိုလိုက်ပါတယ်။တကယ်လို့ဆီးရီးယားအစိုးရကကိုဖီအာနန်ရဲ့အဆိုပြုချက်ကိုလက်မခံခဲ့ဘူးဆိုရင်ထပ်ပြီးအရေးယူနိုင်မယ့်အလားအလာနဲ့ပတ်သက်ပြီးပြင်သစ်နိုင်ငံရဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှဒီကနေ့မွန်လွဲပိုင်းမှာအခြေအနေဆွေးနွေးကြတော့မှာပါ။အပြည့်အခရက်စဲရင်းနဲ့အစိုးရနဲ့အတိုက်ခံကြဆွေးနွေးကြပါရန်ကိုဖီအာနန်ကဆော်ဩနေတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တဲ့ကိစ္စဖြစ်နေတာကြောင့်လုံခြုံရေးကောင်စီရဲ့အဆိုပြုချက်ကိုတရုတ်နဲ့ရုရှားနိုင်ငံတို့ကလက်မခံဘူးဆိုပြီးဗီဒီယိုနဲ့နှစ်ခါပေးချထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဆီးရီးယားရဲ့အခြေအနေဟာတိခါနိုင်စရာမရှိသလိုလက်ခံနိုင်စရာလည်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့မစ္စတာဘန်ကီမွန်ကညဉ့်ညရေးထိန်တပ်ဖွဲ့တွေနဲ့ဒီကနေ့တွေ့ဆုံစဉ်မှာလုံခြုံရေးကောင်စီအနေနဲ့ဆီးရီးယားအရေးမှာညီညွတ်ကြပါလို့ပန်ကြားလိုက်ပါတယ်ရှင်။